ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့တော်တွေကလူနေတိုက်ခန်းတော်တော်များများမီးလောင်ကျွမ်းခဲ့လို့80ထက်မနည်းသေဆုံးခဲ့ပါတယ်။တမိုင်းဝင်ချောက်ကစားရက်ကွက်မှာဗုဒ္ဓဦးညတော်ကအစစ်မြင့်အဆောက်အဦတစ်ခုကနေစတင်မီးလောင်ကျွမ်းတဲ့မီးဟာအချိန်တို့အတွင်းမှာပဲအနည်းဆုံးအဆောက်အဦ၄ခုကိုကူးဆက်လောင်ကျွမ်းခဲ့ပါတယ်။သေဆုံးသူတော်တော်များများကအချိန်မီမီးလို့ရမပြေးနိုင်ပဲအဆောက်အဦတွေထဲမှာပိတ်မိသေဆုံးခဲ့ကြတယ်လို့မိသက်တာဝန်ရှိသူတွေကပြောပါတယ်။ထိခိုက်ဒဏ်ရာရခဲ့သူပေါင်းကလည်း50ထက်မနည်းရှိပါတယ်။ဘာကြောင့်မီးလောင်ခဲ့တယ်လဲဆိုတာကိုစုံစမ်းစစ်ဆေးနေကြဆဲဖြစ်ပါတယ်။အထက်မြေအဆောက်အဦတွေမှာလူနေအိမ်တွေအပြင်ဓာတုပစ္စည်းတွေပလတ်စတစ်တွေနဲ့တခြားမီးလောင်လွယ်တဲ့ပစ္စည်းတွေကိုတိုးလောင်တဲ့ဂိုဒေါင်တွေအဖြစ်နဲ့အသုံးပြုပါရတယ်။လူအများအိပ်ပျော်နေချိန်မှာမီးလောင်ကျွမ်းခဲ့တာဖြစ်လို့သေဆုံးသူအရေအတွက်တိုးလာနိုင်သေးတယ်လို့တာဝန်ရှိသူတွေကမျှော်လင့်ထားပါရတယ်။မီးပေးလုံခြုံရေးအတွက်စီးပင်းစည်းကမ်းလိုက်နာမှုအားနည်းတဲ့ဒါကာမျိုးတော်မှာအခုလိုလူနေအဆောက်အဦတွေမီးလောင်ကျွမ်းမှုကဖြစ်လေဖြစ်ထားရှိပါရတယ်။2010တုန်းကအလားတူမီးလောင်ကျွမ်းမှုကြောင့်လူပေါင်း120ထက်မနည်းသေဆုံးခဲ့ပြီးတော့မြို့မှာမီးကြောင်သေဆုံးသူအများဆုံးအဖြစ်အပျက်တစ်ခုဖြစ်ခဲ့ပါတယ်။